ပြည်သူညဉ့်ဉေးဆွေးနွေးမှုပူးတဲ့ကော်မတီ UPDJC ဥက္ကဋ္ဌနိုင်ငံတော်ရဲ့တာဝန်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကလာမယ့်22ရာစုပြည်လုံးညီလာခံမှာဘလို့အခြေခံမူတွေဆွေးနွေးမယ်ဆိုတဲ့ကိစ္စအပါအဝင်အဓိကချက်3ချက်ကိုပြောကြားခဲ့ပါတယ်။လာမယ့်တတိယကြိမ်ပြည်လုံးညီလာခံမှာဆွေးနွေးရမယ့်အခြေခံမူဆိုင်ရာဘလို့ခေါင်းစဉ်တွေဆွေးနွေးရမလဲဆိုတာဒီ UPDJC အစည်းအဝေးမှာသတ်မှတ်ပေးဖို့ရှိတယ်လို့ဒေါက်အောင်ဆန်းစုကြည်ကအခုလိုပြောပါတယ်။
ဒီခုအစည်းအဝေးမှာဆိုလို့ရှိရင် UPGJC အနေနဲ့မြင်းပြိုင်လှုပ်ဆောင်သွားမယ်လုပ်ငန်းစဉ်များကိုအဆုံးဖြတ်ပေးရလိုအပ်နေပါတယ်ပထမဆုံးအနေနဲ့လာမယ့်ပြည်ထောင်စုညီညာရေးညီလာခံ27ပြည်လုံးတတိယအစည်းအဝေးတွေဘယ်လိုအခြေခံမူဆိုင်ရာခေါင်းစဉ်များဆွေးနွေးကြမလဲဆိုတော့လည်းသတ်မှတ်ပေးဖို့လည်းရှိပါတယ်ဒီလိုညီလာခံမှာဆွေးနွေးမယ့်ခေါင်းစဉ်များအတိအပြည့်သတ်မှတ်ပေးပြီးတဲ့နောက်နိုင်ငံရေးဆွေးနွေးပွဲအစဉ်အဆက်ကိုဆက်လက်လှုပ်ဆောင်ကြဖို့လည်းဖြစ်ပါတယ်
ဒါပြင်မြို့သားဆက်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပမဲ့နေရာကျင်းပမဲ့ပုံစံသတ်မှတ်ရေး22ရာစုပြည်လုံးဒုတိယကြိမ်အစည်းအဝေးမှာချုပ်ဆိုခဲ့တဲ့ပြည်ထောင်စုအစိပ်ပိုင်း1ကိုလွတ်တော်တင်သွင်းဖို့ကိစ္စတွေနဲ့နိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းတွေနဲ့လုပ်ငန်းလမ်းစဉ်တွေကိုပြန်လည်သုံးသပ်ဖို့ကိုလည်းတိုက်တွန်းခဲ့ပါတယ်။ဒါပြင်နိုင်ငံရေးဆွေးနွေးပွဲတွေအတွက်အချိန်လုံးလောက်ရရှိပြီးအခြေအနေညှိနှိုင်းနိုင်မဲ့အခြေအနေဖန်တီးနိုင်ရေးဆောင်ရွက်ပေးဖို့လည်းပြောခဲ့ပါတယ်။သဘောတူညီချက်တွေကိုစနစ်တကျနဲ့ထိထိရောက်ရောက်ဖြစ်ဖို့အတွက်standing operation procedure ရေးဆွဲကြဖို့လဲဒေါအောင်ဆန်းစုကြည်ကအခုလိုပြောပါတယ
်တတိယအနေနဲ့တော့သဘောတူညီချက်များကိုလက်တွေ့လှုပ်ဆောင်ကြရမှာစနစ်တကျနဲ့ထိထိရောက်ရောက်ဖြစ်စေရေးအတွက်လိုအပ်တဲ့ standard operations procedure SOP များကိုရေးဆွဲကြဖို့နဲ့ UPDJC ရဲ့လုပ်ငန်းတာဝန်များကိုထိရောက်အောင်မြင်စေရေးအတွက်ရုံးဖွဲ့စနစ်တကျဖွဲ့စည်းဆောင်ရွက်သွားရန်ဖြစ်ပါတယ
် EAO UPDJC အဖွဲ့ခေါင်းဆောင်ဒေါက်တာစလိုင်းမြေမုံစာခေါင်းကကိုယ်ပိုင်ပြဋ္ဌာန်းခွင့်နဲ့ဖက်ဒရယ်မူဝါဒတွေအပြည့်အဝမရနိုင်သေးတာဟာနိုင်ငံရေးစိန်ခေါ်မှုဖြစ်တယ်လို့ပြောပါရယ
်အထူးသဖြင့်ပြီးခဲ့တဲ့ငီလာခံမှာကျွန်တော်တို့တိုင်းရင်းသားလက်နက်ကင်တိုထိုင်ရဲ့ဖွဲ့စည်းတွေနှစ်ပေါင်း90နှစ်ပါလက်နက်ကင်တိုထိုင်ပြီးတော့တောင်းစုခဲ့တဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်နဲ့ဖက်ဒရယ်ပရင်စပယ်တွေအပြည့်အဝမရနိုင်သေးပါဘူးအဲ့လိုမရနိုင်သေးတဲ့ဟာလဲတစ်ဖက်မှာပြောလို့ရှိရင်နိုင်ငံကြီးရကြီးမားသောစိန်ခေါ်မှုလို့ကျွန်တော်တို့ပြောလို့ရတယ်လို့တစ်ဖက်မှာလည်းပဲနှီးပညာရဆောင်ရွက်တင်ဆောင်ရွက်ထိုက်တဲ့အသေးဘွားကိစ္စလေးကိုအပြည့်အဝမဆောင်ရွက်နိုင်ခဲ့လို့ဖြစ်တဲ့ပြဿနာလို့လည်းကျွန်တော်တို့တုံ့တက်လို့ရပါတယ်
။ဒါပြင်တတိယကြိမ်ပြည်လုံးညီလာခံမှာရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်မှာအမျိုးသားဆင့်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပနိုင်ရေးဆွေးနွေးဖို့လည်းတိုက်တွန်းခဲ့ပါတယ်။အစိုးရတပ်မတော်လွတ်တော်နိုင်ငံရေးပါတီနဲ့ NCA လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်ရှစ်ဖွဲ့တို့ကကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့ UPDJC စီးဝေးကိုမနက်ဖက်မှာလည်းထပ်မံကျင်းပမှာဖြစ်ပါတယ်ခင်ဗျာ။